20ရက်5လ2006ခုနှစ်ကျွန်တော်ဒီကတော့ပထမဆုံးစိတ်ပိုင်းမှာအားရိတ်စိတ်နဲ့ပတ်သက်ပြီးတော့လေ့လာနေပါတယ်။အားရိတ်စိတ်မှာပြီးခဲ့တဲ့အပတ်ကအစီကသံပရိဆိုင်သံဒီရဏဒီတိပြီးသွားပြီပေါ့နော်။သံပရိဆိုင်ဆိုဒီမှာတင်စဝိညာဉ်သည်ယူအပ်ပြီးတော့ရူပါယုံစသောတင်စာယုံကိုခံယူတဲ့ကဲ့သို့ဖြစ်သောကြောင့်သံပရိဆိုင်မြည်၏အဲ့ဒီမှာခံယူတယ်ဆိုတာလက်နဲ့ခံယူတယ်လို့မျိုးတကယ်ခံယူတာမဟုတ်ဘူးနောက်တစ်ခါတန်ဒီရဏဆိုရင်တန်ပရိဆိုင်လက်ခံပြီးတဲ့အာယုံကိုထက်မှန်စုံစမ်းတာကိုတန်ဒီရဏကသိပြီနော်ကဲအခုဒီဘက်ကိုယူမယ်အခုလေ့လာသွားတဲ့နေရာမှာအာဟုတလဝိဘစိတ်ခုနှစ်ပါးတည်းကအာဟုတလဝိဘစိတ်ခုနှစ်ပါးတည်းကတင်စဝိညာဉ်တန်ပရိဆိုင်တန်ဒီရဏပြီးခဲ့တယ်လို့ပဲခုနည်းတူစွာပဲခဲတိုင်းသွားမယ်ဆိုရင်အာဟိကုသလဝိဘေစိတ်၈ပါးမှလည်းတင်စဝိညာဉ်တံပရိဆိုင်တန်ဒီရဏတွေပါတဲ့အတွက်ကြောင့်အဲ့ဒီနည်းတူသိလိုက်ပါတော့ဒါဆိုရင်ဓမ္မမိတ်ဆွေများစဉ်းစားကြည့်အောင်အာဟိစိတ်ပေါင်းဘယ်လောက်ရှိလဲအာဟိစိတ်ပေါင်း၈ပါးထဲမှာဝိဘေစိတ်ကဘယ်နှပါးရှိလဲ15ပါးရှိတယ်ကရိယာစိတ်ကကုန်ပါဝိဘေစိတ်15ပါးကိုပြောပါဆိုရင်အာဟုတလဝိဘေစိတ်က9ပါးအာဟိကုတလဝိဘေစိတ်က10ပါးပါတယ်ဟုတ်ပြီနော်ကရိယာက3ပါးဒါဆိုရင်အာဟိစိတ်18ပါးကိုကျွန်တော်ကဇန်အနေနဲ့ခွဲလိုက်လို့ရှိရင်ဝိဘေဇက်ကကရိယာဇက်ကနှစ်မျိုးပဲရှိတယ်ဝိဘေစိတ်15ပါးကိုကြည့်မယ်ဆိုရင်အာဟုတို့ရဲ့အချိုးဝိဘေက9ပါးမခိုင်မြဲတဲ့ကုသိုလ်ရဲ့အကျိုးဝိဘက်က10ပါးဒါဆိုရင်ဝိဘက်ရဲ့သဘာဝကိုကြည့်မယ်ဆိုအကျိုးဆိုတာအကြောင်းကြောင့်ဖြစ်နေအကြောင်းကြောင့်ဖြစ်တဲ့နေရာမှာမကောင်းတဲ့အကြောင်းကြောင့်လည်းဖြစ်နိုင်တယ်ကောင်းတော့အကြောင်းကြောင့်လည်းဖြစ်နိုင်တယ်ဒါကိုမြင်ပြီးတော့မှအခုအဲ့ဒီမှာဒါလေးကိုမူတည်ပြီးတော့ဝိဘက်ဆိုတာဘာလဲဆိုတာလေးဆိုဖွင့်တော့ဘာကြောင့်လဲလို့ပြောရင်ပြန်မြင်ရမယ်ဒီစာအုပ်မကြည့်ပဲနဲ့ကိုအပေါ်စီကပြန်တိထားမှာကိုကျွန်တော်တို့လေ့လာတဲ့အခါမှာစိတ်ပိုင်းကိုသိနေတယ်စိတ်ပိုင်းသိနေတဲ့နေရာမှာအာဟုတို့ရဲ့ definition ဖွင့်သွားပြီးပြီဟုတ်လားအာဟုတို့ဆိုဒီမှာကုသိုလ်ရဲ့စန့်ကျင်ဘက်ဒါလေးကိုလေ့လာသွားပြီးမိတ်ဆွေဤစန့်ကျင်ဘက်သည်အာမေဇာယန္တုဖြစ်တဲ့ကဲ့သို့အာဟုတို့ရဲ့စန့်ကျင်ဘက်တရားသည်လည်းကုသိုလ်ဖြစ်ပါသည်ဆိုပြီးယူသွားပြီးဆိုတော့အာဟုတို့ရဲ့သဘာဝမကောင်းတဲ့အပြစ်ရှိတဲ့သဘာဝကိုသူသိသွားပြီးသိသွားပြီးဆိုလို့ရှိရင်အခုဝိဘက်အကြောင်းကိုဖွင့်တော့မယ်အဲ့ဒီအကျော်လေးမြင်ရမယ်အခုတို့ဆိုလိုပြီးတော့အခုဝိဘက်ကဲအဲ့တော့ဝိဘက်ကိုကြည့်အောင်ဝိဘက်ဆိုတဲ့စကားလုံးဒီပါဠိလိုဝိပါကကလာပါမယ်တဲ့ဒါဆိုရင်ဝိပါကပုံဤဝဇနထအတိပယ်နဲ့အရာကကဲဖတ်ကြစို
့
ဒါလေးကိုမြင်အောင်ကြည့်အောင်ဝိဘက်ဆိုတာအာဟုတို့ရောကုသိုလ်ရောရဲ့အကျိုးတရားတွေဝိဘက်ဆိုတဲ့အကြောင်းအာဟုတို့ကုသိုလ်တို့ဤကျိုးတရားတွေဝိဘက်မိပါတယ်လို့ယူလိုက်လို့ရှိရင်ကျွန်တော်တို့ကဒီလိုယူလို့မရအောင်ဒီမှာတိကာဖြစ်တဲ့အတွက်ကြောင့်အာဟုတို့နဲ့ကုသိုလ်ဘယ်လိုရေးလဲအချင်းချင်းစန့်ကျင်တဲ့ဖြစ်သောကုသိုလ်အာဟုတို့တို့ဤဒါလေးကိုရေးပုံလေးအဲ့ဒီမှာမင်းကဘာယူရမလဲအကျိုးဖြစ်သောကြောင့်ဒါဆိုရင်ဝိဘက်ဆိုတာမြန်မာလိုလွယ်လွယ်ပဲပြောမယ်ကိုကနေပြီးတော့ဟလာသူတစ်ပါးကိုနားလည်အောင်လေးပဲပြောကြမယ်ဝိဘက်ဆိုတာကုသိုလ်အကုသိုလ်ရဲ့အကျိုးဖြစ်သောတရားလို့ပြောလိုက်ရလားမရအောင်လားရသွားပြီဒါပေမဲ့စာအနေနဲ့ရေးတဲ့အခါကျတော့ကုသိုလ်နဲ့အကုသိုလ်ရဲ့အကျိုးလို့ရေးတာတဲ့ဆိုင်ကုသိုလ်နဲ့အကုသိုလ်တို့သည်အချင်းချင်းစန့်ကျင်ဒါစာမွေးဖြည့်တယ်ဆိုတာကျတော့အမှတ်ကိုရအောင်ယူတာဒါကြောင့်စာတင်တဲ့အချိန်မှကြာရင်တော့အချင်းချင်းစန့်ကျင်မဲ့ဖြစ်ကြကုန်သောကုသိုလ်အကုသိုလ်တို့၏အကျိုးတရားဖြစ်သောကြောင့်လည်းရေးစရာပြောစရာမလိုအပ်ဘူးเนาะဒါဆိုရင်ဝိဘက်ဆိုတာဘာလဲလို့ပြောရင်ဝိဘက်ဆိုတာဒီဝိပါကဆိုတဲ့ပါဠိကလာပါတယ်ဝိဘက်ဆိုတာဒီကုသိုလ်အကုသိုလ်တို့ရဲ့အကျိုးတရားပါလွယ်လွယ်ပြောရင်ဝိဘက်ဆိုတာဘာလဲအကျိုးတရားပေါ်လို့ပြောလိုက်ရပြီပေါ့ဒါဆိုရင်ကုသိုလ်အကုသိုလ်တို့ရဲ့အကျိုးတရားဒီဝိဘက်လို့ပြောတော့ကုသိုလ်အကုသိုလ်ဆိုတဲ့တရားတို့ဒီကျုပ်လားနန်းလားနန်းတရားဟုတ်လားနန်းတရားဖြစ်တဲ့အတွက်ကြောင့်ကုသိုလ်အကုသိုလ်ဆိုတဲ့အကြောင်းတရားတွေကနန်းဖြစ်တဲ့အတွက်ကြောင့်ဝိဘက်ဆိုတဲ့နာမည်ယူတဲ့အခါကျရင်လေသူကလည်းဘာပဲဖြစ်ရနာမည်ဖြစ်ရမှာပေါ့ဟုတ်ပြီနော်အဲ့ဒီလိုလေမြင်ရမယ်အကုသိုလ်ကုသိုလ်တို့ရဲ့အကျိုးတရားတွေဝိပါကမိပါတယ်ဆိုအကုသိုလ်ကမကောင်းဘူး ကုသိုလ်ဟာကောင်းမှုကုသိုလ်အကုသိုလ်ကိုယ်တိုင်ကိုယ်ကဉာဏ်ဖြစ်တဲ့အတွက်ကြောင့်သူ့ရဲ့အကျိုးတရားဖြစ်တဲ့ဝိဘက်ကလည်းဘာပဲဖြစ်ရဉာဏ်တရားဒါကြောင့်သူကဘလို့လေးယူထားလဲဆိုရင်အဲ့ဒီဉာဏ်ကအကျိုးဖြစ်တဲ့အတွက်ကြောင့်အကြောင်းတရားကနေဖြစ်လာတဲ့အကျိုးတရားဆိုပြင်လို့ရသေးလားမရတော့တဲ့အတွက်ကြောင့်မရတာကိုပဲရင့်ကျက်ခြင်းသဘောရှိတယ်အဘိဓမ္မာတော့ကပစ္စည်းပိုင်းမှာတော့ကလေဝိပါကပစ္စည်းနဲ့ပတ်သက်ပြီးအတိတ်ပဲဖွင့်တဲ့အခါမှာဝိဘက်ဆိုတဲ့ဝိပါကကိုပြောတဲ့အခါမှာရင့်ကျက်ခြင်းဖြစ်ကိုရင့်မဲ့ပြီးတော့တည်တည်များခဲ့သူလို့ဥပမာပေးလားမပေးဘူးလားရင့်မဲ့ပြီးတဲ့တည်တည်တွေရင့်မဲ့ပြီးတဲ့မျိုးစေ့တွေပြင်လို့ရသေးလားမရတော့ဘာမှပြင်လို့မရဒါကြောင့်ရင့်ကျက်ခြင်းသဘောတို့ရောက်တယ်ဆိုတာပါလေအကျိုးပေးပြီးသွားတဲ့ရင့်ကျက်ခြင်းသဘောကိုရောက်နေတဲ့နန်တရားကိုသာလင်ပါဖြစ်ရမယ်ကောက်ယူရမယ်ဒါလေးကိုသတိထားရမယ်။ဘာကြောင့်ပြောလဲဆိုတော့ကုသိုလ်အကုသိုလ်တို့ရဲ့အကျိုးတရားကိုဝိဘက်လို့သုံးနေဆိုရင်ကုသိုလ်အကုသိုလ်ကံကြောင့်ဖြစ်လာတဲ့အကျိုးရုပ်ကိုဘာလို့ယူလဲကံမဇယုတ်လို့မခေါ်ဘူးလား။ဒါဆိုရင်ကံမဇယုတ်ကိုဝိဘက်လို့သွားယူလိုက်မှဆိုလို့ဝိဘက်ဆိုတဲ့နာမည်ဝိပါကဆိုတဲ့နာမည်ဒီရုပ်မှာမရှိဘူးနာမပဲရှိတယ်ဟုတ်လားဒါကြောင့်ရုပ်ဆိုတာကုသိုလ်လားအကုသိုလ်လားအပြာကတလားလို့ပြောရင်ဘလိုပဲယူရလဲအပြာကတအပြာကတဆိုတာအပြာကတမှာနာမ်ပြာကတရှိတယ်ရုပ်ပြာကတရှိတယ်ရှားဘူးလားတော့မသိဘူးရှားဘူးတယ်နော်နာမ်ပြာကတကိုပြောပါဆိုရင်ဝိဘက်စိတ်နဲ့ကရိယာစိတ်ကိုကောက်ရတယ်ဒါပေမဲ့ရုပ်ဒီအပြာကတဖြစ်တော်လဲဝိဘက်လည်းမဟုတ်ဘူးကရိယာလည်းမဟုတ်သဘောပေါက်နေရမယ်ရုပ်ဆိုတာပါပဲလေရုပ်တရားအနေနဲ့ပဲဒါကြောင့်ရုပ်သည်ရုပ်မီဤပဲဒါပဲညာလည်းရမယ်နော်ဒါကြောင့်ရုပ်ဆိုတဲ့တရားသည်ကျမတို့ကဒီနေရာမှာဝိဘက်ပါလို့ပြောလို့မရဘူးဒါလေးကိုသိစေခြင်းလို့အပေါ်က definition ကိုတေးချဖွင့်နေတာပြန်ပြောမယ်ဝိပါကပုတ်ရဲ့အဓိပ္ပာယ်ကိုပြောပြပါလို့ပြောရင်အချင်းချင
်း
မစကလုံးလေးတိကကြောမှာအတိတ်ပဲအရာကောက်စာအမြဲပါတယ်နော်အရာကောက်ပြပါဆိုရင်ဘာယူရမလဲဒါကြောင့်ဝိပါကရဲ့အတိတ်ပဲကိုပြောပါဝိပါကရဲ့အရာကောက်ပြပါဆိုဝိပါကရဲ့အရာကောက်ကနန္တရားပဲဒါမဲ့နန္တရားပါလို့တန်မှန်သွားယူမရဘူးရင့်ကျက်ခြင်းသဘောတို့ရောက်ကုန်တော့ဒါကိုပြောရမှာဆိုနန်းဆိုတာစိတ်တွေလည်းရှိမယ်တေတသိတွေလည်းရှိမယ်အကုသိုလ်တွေလည်းရှိမယ်ကုသိုလ်တွေလည်းရှိမယ်ဝိဘက်တွေလည်းရှိမယ်ကရိယာတွေလည်းရှိအကုန်ပါလားမပါဘူးဒါပေမဲ့ဝိပါကဆိုတဲ့ကောက်ယူရမယ်နံကရင့်ကျက်ခြင်းသဘောကိုရောက်ပြီးတဲ့နံဒီလိုလေးတော့ကောက်ရလိမ့်မယ်နားလည်ပြီနော်ဒီအဲ့ဒါဆိုရင်အဲ့ဒီလိုဘာကြောင့်နံတရားလို့ယူရတာလဲဆိုရင်ရုပ်တရားနဲ့သွားပြီးတော့ညိမှဆိုလို့တဲ့အဲ့တော့ခေါင်းစဉ်ကိုကြည့်ကတ္တဒါယုတ်ကမ္မဇယုတ်သာကံကြောင့်ဖြစ်တဲ့ယုတ်တွေမှန်တရွေ့ကိုဘာလို့ခေါ်လဲကတ္တတာယုတ်ကမ္မဇာကတ္တတာယုတ်ကမ္မဇာယုတ်တို့သည်ကံကြောင့်တော့ဖြစ်လာမဖြစ်ဘူးလားဖြစ်ပေမဲ့ကံကြောင့်လို့ပြောတဲ့အတွက်ဆောင်အကြောင်းလားအကျိုးလားကံကြောင့်ဖြစ်ပါတယ်လို့ပြောတဲ့ကအကြောင်းလားအကျိုးလားအကျိုးပေါ့ဟုတ်တယ်လားအဲ့တော့အကျိုးဖြစ်တော်လဲသူတို့ကိုဝိဘဲဆိုတဲ့နာမည်တက်ခွင်မရှိဘူးတဲ့အဲ့တော့ခေါင်းစဉ်လေးကိုပြန်တစ်ခေါက်ဖတ်ပါဦးထမင်းဝိပါက
သောအဤသည်ရင်းရဲ့ခြင်းသောသို့ရောက်သောနန္ဒရာတို့ဤသာအဤသည်သော
လိုင်းစားစေခြင်းနဲ့အဲ့ဒီသကလုံးပါ우ပါမယ်ဆံပွဲမှာမေးရင်ဝိပါကဟုသောအမိသည်ရင်းကျက်ခြင်းသဘောသို့ရောက်ကုန်သောနန္ဒရာတို့ဤသာအမိဖြစ်သောကြောင့်အဲ့တော့ဤသာဆိုတာဒါရက်ထောက်ထောက်ကြီးဖြစ်နေနန္ဒရာတို့ဤအမိဖြစ်သောကြောင့်ဒါလေးပေါ့ဒါကိုဖြုတ်လိုက်နော်နန္တရာတို့ဤအမိဖြစ်သောကြောင့်ဘာဖြစ်လဲကတ္တတာယုတ်ကမ္မဇာယုတ်တို့သည်သူစားလုပ်ခဲ့ပါဝိပါက definition တေချာကြက်မယ်ပြီးရင်ဒီပိုင်းလေးတေချာကြက်မယ်ကတ္တတာယုတ်ကမ္မဇာယုတ်တို့သည်ဝိပါကအမိဘာကြောင့်မရနိုင်တယ်လဲဒီဟာလေးကိုပြီးရင် line ပိတ်လိုက်သူ့ကိုတရွဲတေချာကြက်ထားပြီးဒီထိရပြီ